မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကာလာစောင်းနေအခက်အခဲကြုံရခြင်းမှာစေတနာရှင်တွေရဲ့အလှူဒါန်းတွေကိုအားထားနေရရဲ့ရန်ကုန်မြို့ကဒေသခံတချို့ရဲ့အခြေအနေတွေကိုပြောပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကိုဗစ်ကာယောဂါကူးစက်မှုတွေပထမဆုံးအချိန်စတင်အတည်ပြုခဲ့တဲ့မလာကာစားလို့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရာအခုဆိုရင်ရန်ကုန်တိုင်းမှာအင်ပြင်းမထွက်ရအမိန့်ထုတ်ထားတဲ့အထိဖြစ်ပါတယ်ကာယောဂါကာလကန့်သတ်ချက်တွေကြားမှာစောင်းနေရအခြေအနေကြုံရသူတွေတဲကရန်ကုန်စင်ချေဘုံရက်ကနွမ်းပါသူတွေကတော့အလှရှင်တွေကိုအားထားနေရပါတယ်။ရန်ကုန်တိုင်းမြောက်တကုံမြို့နယ်ဒဝဲချောင်းရက်ကလူဦးရေ200လောက်ရှိတဲ့ရက်ကွက်မှာဆိုရင်လဲစာဝန်နေရေးကြက်တဲနေရာကြောင်းပရာဟိတအဖွဲ့တခုကလှူဒန်းပေးနေပါတယ်။ကတ်ယောဂကာလမတိုင်ခင်တုန်းကအမိုက်ပုံကရာရီပစ္စည်းတွေကိုရောင်းချပြီးကြက်9000လောက်နေစဉ်ဝင်ငွေရနေပေမဲ့အခုချိန်မှာတော့စေတနာရှင်တွေရဲ့လှူဒန်းတွေကိုသာအားကိုးနေရတယ်လို့လဲဒေသခံတယောက်ဖြစ်တဲ့ဒေါ်အေးအေးတွေကပြောပါတယ်။
အခုတော့မှအတူတန်းလေးတွေနဲ့ပေါ့နော်ထိမ့်ပြီးတော့ဒီလိုပဲစားနာပါဒီမှာအမှန်ကုန်ကလည်းကိုဗစ်ကာလဆိုတော့မတက်ခိုင်းဘူးလေကိုဗစ်ပြီးတော့မှပဲတက်ကမဲတဲ့ဆိုတော့အိမ်ကအိမ်ထွက်ကောင်ပေါ့အဲ့လိုမျိုးနဲ့ပဲလူတွေပဲထိမ့်ပြီးတော့စားတတ်တယ
်ဒဝဲချောင်းရက်မှာနှစ်ပေါင်းများစွာနေလာတဲ့ဒေါ်ခင်တန်းဦးကတော့သူတို့ဇနီးမောင်နှံအတွက်စောင်းနေရေးစိုးရင်စရာမရှိပေမဲ့လေမိသားစုတွေများတဲ့သူတွေကတော့အလှရှင်တွေကိုပဲအားကိုးနေရကြောင်းပြောပါတယ်
ဒီစီနေဆိုဒီဘဲဝဲစားနိုင်မလဲဒီနားကလေးနေမှာအလူချင်းနေလာပါသေးဘာပြုတ်ပါစကူစုတောင်းနေရတယ်အကွန်တကလည်းအထုပ်လေးမြည်ပြီးဝင်းသားလိုက်တာလို့ထိုင်မျက်ရည်တောင်ကျမိတယ်ခွနဲ့အော်ဒီနားကလေးအလုံးပြည့်စုံသွားပြီလို့
ရောင်ကုန်တိုင်းပါဝင်ကတ်ယောဂါကြောင့်အိမ်ပြင်မထွက်ဖို့ကန့်သတ်ထားတဲ့နေရာတွေကလက်လုံလက်စားအခြေခံလူရန်စားတွေအတွက်အစိုးရကမိသားစုတစ်ခုကိုကျပ်ငွေ4000အထိထောက်ပံ့တာပါဝင်အကူအညီပေးရေးအစီအစဉ်တွေရှိနေပေမဲ့လည်းလိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်စတုထချင်းအကူအညီပေးအစီအစဉ်တွေစတင်ခဲ့ပြီးရဲ့နောက်လွန်ခဲ့တဲ့သတင်းပတ်အနေငယ်တွင်မှပဲမကြည်နှက်ချက်တွေကိုတိုင်ကြားစာစုစုပေါင်း2,000,000ကျော်အထိလက်ခံရရှိခဲ့တယ်လို့လဲတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ဒါကိုအစစ်အစစ်စစ်ဆေးကြည့်ရတဲ့အခါမှာတိုင်ကြားစာ98ရာခိုင်နှုန်းကျော်ကမှန်ကန်မှုရှိရာတွေ့ရပါတယ်။အစိုးရကအကူအညီထောက်ပံ့နေရဆိုပေမဲ့စားဝတ်နေရေးအတွက်ကတော့လုံလောက်မှုမရှိကြောင်းရန်ကုန်တိုင်းဒလမြို့နယ်ကျန်းစစ်သားရပ်ကွက်မှာနေထိုင်တဲ့ဒေါ်ငွေကျော်ကပြောပါတယ်။
မကြအဲ့တော့အခုတို့ဒုက္ခရောက်နေတဲ့အချိန်မှာအခုတို့လေဖက်သွားတော့ပို့ပြီးတော့ဒုက္ခရောက်ပါတယ်ဝေချိုင်းရတယ်ပထမ4000တခါ2000တခါအဲ့ဒါပဲရပူပါတယ်နောက်1000ဝဲတခါပေါ်ခုပြီးပြီးပြီးအဲ့ဒါဒီနဲ့ဆေးတဲ့ကုတဲ့ကိုလည်းစားရပါတယ်အခုဒုက္ခကတော့တော်တော်ရောက်နေပ
ါဒလမြို့နယ်တဲကနွမ်းပါသူတွေအများဆုံးရှိရဲ့ဒီကျန်းစစ်သားရက်ကွက်တဲကရက်ကွက်ဈေးလှည့်လည်ရောင်းချနေတဲ့ဒေါ်ကြည်မြင့်ကလည်းသူ့မိသားစုအခြေအနေကိုအခုလိုရင်ဖွင့်ပါတယ်
ဒီရောင်းတဲ့ချိန်ကဟိုတော့အသားမုတ်ဖုတ်ရောင်းတဲ့ခါတော့ဦးတော်နားရတယ်ဆိုအဲ့ဒီဦးဝန်ဖြစ်မှနားရတာဟိုတော့ရောင်းကောင်းပါတယ်ဒီဦးဝန်မဖြစ်ခင်တော့ကငါ6000တော့မြတ်ပါတယ်ကလေးလေးတွေတို့ကန်စားနေတယ်မအသက်ရှူနိုင်တာပါသားရဲ့အခုကအနေနဲ့ရရဖြစ်နေတယ်ဆိုတော့တိတ်ပြီးတော့စားသုံးသူလည်းတိတ်မစားနိုင်ကြအောင်လုပ်ကန်ရင်မရှိကြတော့အငပီရှင်ကပီနဲ့စားစားရှိစားနေစားဒါပဲရှိလို့လေဒီသားလေးဝင်ဝင်မှမရှိတယောက်တည်းလုပ်စားနေစားရတော့
ပရာဟိတာဖွဲ့တွေနဲ့ပုဂ္ဂလိကစေနာရှင်တွေအနေနဲ့လည်းကယောဂါကာလရှိကြလာတဲ့အမျှရမုံငွေအခက်ခဲကြုံနေရတာကြောင့်အခုညီပေးရေးအစီအစဉ်တွေလည်းရော့ချလာနေရလို့ပြောကြပါဗျ။မြန်မာနိုင်ငံမှာမကြသေးခင်လာရီတွင်းမှာပဲကတ်ယောဂကြကြောပြန်ကူးစက်မှုတွေကြောင့်သေဆုံးသူ2000ကျော်နဲ့ကူးစက်မှုပေါင်း3000ကျော်ရှိလာရာကကိုဗစ်ကတ်ယောဂပရမဆုံးချိန်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံထဲအောင်ကူးစက်သူအရေအတွက်ကျော်လွန်ခဲ့တဲ့အခြေအနေထိရောက်နေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းလေးပေးပို့နေရပါ။